ချင်းပြည်နယ်ဟာခါမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ CNA CDF အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲဖြစ်ပွားရာချွန်ကျုံရွာကဒေသခံရွာသူရွာသား2000ကျော်ဟာနေရက်စွန့်ခွာတင်းရှောင်နေရပါတယ်။အထူးသဖြင့်တောတောင်တွေထဲတင်းရှောင်နေသူတွေဟာနေရက်မပြတ်နိုင်ပဲစားဝတ်နေရေးအခက်အခဲတွေ့ကြုံနေရတယ်လို့ချင်းလူအခွင့်အရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောဝင်းလိုင်ကပြောပြပေးပါရှင်။
ချင်းပြည်နယ်ဟာခါမြို့နယ်အတွင်းဖြစ်ပွားနေတဲ့စစ်ကောင်စီတပ်နဲ့ CNA CDF ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေဟာဧပြီလဒုတိယပတ်လောက်ကစတင်ခဲ့တာပါလက်ရှိအချိန်ထိလည်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲဖြစ်ကြောင်းချင်းမျိုးသားတပ်မတော် CNA ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နေက VOA ကိုအခုလိုပြောပါတယ
်အခုဟာခါမြို့နယ်ထဲမှာတိုက်ပွဲနှစ်နေရာမှာရှိနေတယ်တနေရာကတော့ဒီခြုံကျုံကျောင်းမှာအဲ့ဒီမှာသူတို့ဘက်ကအကျအဆုံးတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ဘက်ကတော့အနည်းငယ်တန်းရရတာပေါ့နော်အဲ့ဒါတနည်းရပေါ့နောက်ကံကောကနဲ့တက်လာတဲ့ဒီတမခွန်ဆက်ခွန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ကျွန်တော်တို့နဲ့ဒီဟာခါကနေမိုင်30လောက်ဝေးတဲ့နေရာမှာကျွန်တော်တို့မင်းကတိုက်ပွဲဖြစ်တော့ကျွန်တော်တို့ဘက်ကလက်နဲ့ဆက်လက်နဲ့ကြီးစံတယ်သိရှိရတယ်အထိခိုက်တော့ကျွန်တော်တို့မသိဘူးပေါ့ကျွန်တော်တို့ဘက်ကတော့အထိခိုက်တော့မရှိဘူးအဲ့ဒါကြောင့်လေအခုပဲဟိုဖုန်းဆက်နေတဲ့အချိန်မှာပဲအဲ့ဒီနေရာမှာပုံကျဲလေလေးချီပုံလာပြသွားပေါ့နော်အဲ့ဒီမှာရန်တလန့်စ်ဝေချေရတူရမှာဘုံကြတယ်ပေါ့အထီးခိုက်ရတော့ဘလောက်ရှိမလဲတော့ကျွန်တော်တို့အတီးပြချက်ရယူနေဆက်ဖြစ်ပါတယ
်ချုံကျုံရွာတိုက်ပွဲကတော့အရင်လတိုက်ပွဲအတွင်းပျက်စီးသွားတဲ့တန်ကြက်ကာရင်တွေကိုစစ်ကောင်စီကပြန်လည်တည်ယူစဉ်ဖြစ်ခဲ့တာလို့ဆိုပါတယ်ချုံကျုံရွာမှာဧပြီလ17ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ချုံကျုံရွာသား2000ကျော်တင်းရှောင်နေခဲ့ကြရပြီးတောတောင်တွေအတွင်းခုံအောင်းနေသူတွေဟာစားဝတ်နေရေးအခက်အခဲရှိနေကြောင်း CHRO ခေါ်ချင်းလူခွင့်ရေးအဖွဲ့ကစလိုက်မန်းရေလျံကပြောပါတယ
်ချုံကျုံကပြည်သူပြည်သားတွေကကြောက်မလာခင်မှာအများပြည်တော်အခါမျိုးကိုပြောင်းရှိပြီးတော့စစ်ပေးဆောင်တယ်တချို့လူတွေကတုတ်သေးတွေမှာပုံနေလူတွေရှိတယ်အဲ့ဒီတုတ်သေးပုံနေလူတွေကအခုချင်းတည်းကပြင်ပြန်လို့မရတဲ့ကံကတော်တော်လေးအဆောက်အဦအချက်ချင်းရှိလို့ကျွန်တော်ကြည့်ရတယ်ချုံကျုံကကိုကျွန်တော်ရဲ့ဒီထပ်တော့လူကြီး2000ကျော်ရှိတယ်ပေါ့နော်2400ကျော်ရှိတယ်ဆိုကျွန်တော်တည်ထားတယ်သူတို့အားလုံးပြေပေါ့နော်တယောက်မှမကျန်ရှိသေးချောင်းအနေထားနဲ့ရှိနေကြတယ
်ချွန်ကျုံရတိုက်ပွဲဖြစ်ပြီးနောက်မှာစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေဇက်တိုက်ပြုလုပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်ချွန်ကျုံရတိုက်ပွဲဖြစ်တဲ့ဆာကတော့ April 17ရက်နေ့ကစပြီပေါ့နော်ဆိုတော့အခုဆိုရင်တော့3ပတ်ကျော်ကျော်လောက်ရှိပြီပေါ့ဟုတ်လေကြောင်းတက်ခိုက်မှုတွေလည်းအချင်းချင်းရှိတယ်ဟုတ်17ရက်နေ့မှာလုပ်တယ်ပြန်တော့7ရက်နဲ့မှလည်းတိုက်ခိုက်တယ်7ရက်မှလည်းတိုက်ခိုက်တယ်14ရက်မှလည်းတိုက်ခိုက်တယ်ပြီးရင်တော့23ရက်နဲ့မှလည်းတိုက်ခိုက်တယ်ပြီးရင်တော့30ရက်နဲ့မနေ့ကဆိုတော့မေလ1ရက်နဲ့မှပေါ့နော်စစ်တိုက်ခိုက်တာသူတွေ့ရတယ်ဟုတ
်ချွန်ကျုံရွာတိုက်ပွဲအတွင်းမှာတော့ဒေသခံရွာသားတွေဟာတိုက်ပွဲမစတင်မီရွာလုံးကျွတင်းရှောင်ခဲ့ကြတာကြောင့်ထိခိုက်သေးဆုံးတာမကြားသိရကြောင်းလည်းပြောပါတယ်ဟာခါမြို့ရဲ့အဓိကဆက်သွယ်ရေးလမ်းဖြစ်တဲ့ဟာခါကလေးလမ်းနဲ့ဟာခါကံကောလမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကုံစီစစ်စစ်မှုတွေခက်ခဲလာနေပြီးဟာခါမြို့မှာဆန်စီစာစတဲ့အခြေခံစားတောက်ကုန်တွေနဲ့73စီစေးတွေမြင့်တက်လာနေပါတယ်ဟာခါမြို့အနီးတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ